တော်တာရှင်များကျမ်းမာတော်မူပါကြရှင်။အခုတစ်ပတ်နိုင်ငံတော်သစ်အစီအစဉ်မှာမြန်မာနိုင်ငံရေးလောကမှာအငင်းပွားနေတဲ့ငိမ့်စုစီလို့အတူောက်ခေါ်တဲ့ငိမ့်ချန်းစွာစီတန်းလှည့်လည်ခွင့်ဆိုင်ရာပြင်ဆင်ချက်ဥပဒေချမ်းအကြောင်းပဲဖြစ်ပါတယ်။တကယ်တော့မြို့သားဒီမိုကရေစီအဖွဲ့ချုပ်လွှတ်တော်ဟာတက်တန်းနှစ်နှစ်မှာငိမ့်စုစီဥပဒေကို2016မှာတကြိမ်ပြင်ဆင်ခဲ့ပြီးသားဖြစ်ပါတယ်။အဲ့ဒီလိုပြင်ပေးခဲ့လို့အရင်ကလိုဆန္ဒထုတ်ဖော်ဖို့ရက်တက်ဖွဲ့ထံခွင့်ပြုချက်တင်စရာမလိုတော့ပဲ58နာရီကြိုတင်အသိပေးအကြောင်းကြားယုံသာလိုအပ်တော့ပါတယ်ရက်တက်ဖွဲ့ရဲ့ငင်းပယ်ခွင့်ကိုကန့်တတ်လိုက်တာမို့နိုင်ငံသားတွေရဲ့မူလအခွင့်အရေးဆိုင်ရာထင်ရှားတဲ့တိုးတက်မှုတစ်ခုဖြစ်ခဲ့ပါတယ်အခုတစ်ချိန်ဖေဖော်ဝါရီလ20ရက်နေ့သတင်းစာများမှာဖော်ပြလာတဲ့ငင်းချမ်းစွာစီတန်းလှည့်လည်ခွင့်ပြင်ဆင်ချက်ဥပဒေချမ်းကတော့အာဏာရှင်ဆန်းပြီးလူထုကိုဖိစီးနှိပ်စက်တဲ့နိုင်ငံရေးစနစ်မျိုးဘယ်အခါမှမပေါ်ပေါက်ဖို့ရည်ရွယ်ထားတဲ့ NLD ပါတီရဲ့ရည်တည်ချက်တွေနဲ့ဆန့်ကျင်ကြောင်းထောက်ပြပြီး NLD ရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးထေးဦးကမတ်လ5ရက်နေ့မှာဥပဒေချမ်းကိုကန့်ကွက်ဆွေးနွေးခဲ့ပါတယ်။သို့တော်လည်းပဲအမျိုးသားလွှတ်တော်ကဥပဒေချမ်းကိုအတည်ပြုခဲ့ပါတယ်။တော်တာရှင်များရှင်တကယ်တော့ဒီဥပဒေချမ်းဟာအခကြေးငွေယူပြီးဆန္ဒပြတာကိုကန့်တတ်တဲ့ဥပဒေချမ်းဖြစ်ပြီးတမ်းမှန်အလုသမားလေသမားចောင်းသားတွေကိုမထိခိုက်ဘူးဆိုတာမဟုတ်ပါဘူးအခုအခါပြည်သူလွှတ်တော်ကိုရောက်လာပြီးဖြစ်တဲ့ဒီဥပဒေချမ်းမှာနိုင်ငံတော်လုံခြုံရေးတရားဥပဒေစိုးမိုးရေးရပ်ရအေးချမ်းသာယာရေးနဲ့အများပြည်သူတို့ရဲ့ကိုခြင်းတရားအကျိုးဆိုတဲ့ရေဘူဝဆန်းတဲ့စကားလုံးများနှစ်ကြိမ်တိုင်တိုင်ပါရှိနေတာကိုတွေ့ရပါတယ်ဒီစကားရက်တွေကိုမြန်မာနိုင်ငံရဲ့ဘယ်ဥပဒေမှမှတိကျစွာအဓိပ္ပာယ်ဖွင့်ဆိုထားခြင်းမရှိပါဘူးလက်တွေ့မှာတရားစွဲအဖွဲ့အစည်းတွေဖြစ်တဲ့ရဲအုပ်ချုပ်ရေးဥပဒေဝန်ထမ်းများတရားရုံးများကသာဒီစကားရက်တွေကိုအဓိပ္ပာယ်ကောက်ယူကြတာဖြစ်ပါတယ်ဒါကြောင့်ဒီစကလုံးတွေကိုအာဏာပိုင်တွေကလိုရင်းလိုသလိုအဓိပ္ပာယ်ကောက်ယူတလွဲသုံးပြီးနိုင်ငံရေးတကြွလှုပ်ရှားသူများစွာကိုထောင်သွင်းအချင်းချခဲ့တာကိုလည်းမဝေးလှတဲ့မြမသမိုင်းမှာအထင်ရှားတွေ့နိုင်ပါတယ်ဥပဒေချမ်းရဲ့နောက်ထပ်ပြင်ဆင်ချက်တစ်ခုကတော့ဆန္ဒပြပွဲကုန်ကျစရိတ်နဲ့ကုန်ကျခံမဲ့သူကိုဖော်ပြရန်ဖြစ်ပါတယ်တကယ်တော့ဒီချက်တွေကိုသိချင်ရင်ဥပဒေကိုပြင်ဖို့မလိုပါဘူးအခုတီစဲငိမ့်စုစီဥပဒေအရမြို့နယ်ရက်တက်ဖွဲ့မှုထံအသိပေးအကြောင်းကြားစာပို့တဲ့အခါလက်ရှိဖြေဆိုနေရတဲ့အချက်၈ချက်ရဲ့အောက်မှာသိချင်တဲ့၂ချက်သို့မဟုတ်၃ချက်ကိုထပ်မံထည့်သွင်းဖော်ပြစေရုံနဲ့လက်မဲတွေရှိရင်ဖော်ထုတ်နိုင်တာဖြစ်ပါတယ်တကယ်တော့ရန်ကုန်နဲ့မွန်ပြည်နယ်တွေမှာအင်အားကြီးမားတဲ့ဆန္ဒပြပွဲတွေဖြစ်လာပြီးတော့အာဏာပိုင်တွေအနေနဲ့နိုင်ငံတော်တည်ငြိမ်ရေးအတွက်စိုးရိမ်စိတ်ဝင်လာတာကြောင့်ဒီဥပဒေချမ်းကိုတင်သွင်းလာတာဖြစ်ပုံရတယ်လို့နိုင်ငံရေးသုံးသပ်သူများကဆိုပါတယ်။ပြည်သူ့လွှတ်တော်မှာမကြာခင်ဆွေးနွေးမဲ့ဒီဥပဒေချမ်းကိုတမန်တော်သားကိုယ်စားလှယ်60အပါအဝင်လွှတ်တော်ကိုယ်စားလှယ်ပေါင်း80ခန့်ဆွေးနွေးကြမှာမို့မြန်မာလွှတ်တော်သမိုင်းမှာအဝေးပန်းခံရဆုံးဥပဒေချမ်းတစ်ခုဖြစ်ပါတယ်။ဒါအပြင်2015ရွေးကောက်ပွဲမှာ NLD နဲ့တသားတည်းရပ်တည်ခဲ့တဲ့ရပ်ဖက်အဖွဲ့အစည်းပေါင်း230နဲ့တတိပုဂ္ဂလ25ယောက်တို့ကဒီဥပဒေချမ်းကိုပယ်ဖျက်ပေးဖို့အတွက်မတ်လ5ရက်နေ့မှာငိမ့်စုစီပြင်ဆင်ချက်ဥပဒေမူချမ်းကိုကန့်ကွက်တဲ့လူထုဆန္ဒထုတ်ဖော်ပွဲနဲ့အပြိုင်တောင်းဆိုခဲ့ကြပါတယ်တစ်ဖက်မှာလည်း NLD ရဲ့အတွေ့အမှုအဖွဲ့ဝင်ဦးညာဝင်းကိုတိုင်ကဒီဥပဒေချမ်းဟာပြည်သူလူထုကိုချိန်ချောက်ရရောက်တယ်လို့အတိအလင်းဆိုထားပါတယ်။ဒီလိုအဖက်ဖက်ကဖိအားတွေနဲ့အကြက်ရိုက်နေတဲ့ပြည်သူလွှတ်တော်အနေနဲ့နိုင်ငံသားတွေရဲ့မူလအခွင့်အရေးများကိုချုပ်ဖောက်ခြင်းမရှိဘဲနိုင်ငံတော်ရဲ့စိုးရိမ်မှုကိုလည်းကာကွယ်ရရောက်အောင်တနည်းနည်းနဲ့ထွက်ပေါက်ရှာနိုင်ဖို့အရေးကြီးပါတယ်။တကယ်တော့ဒီစဲဥပဒေများမှာနိုင်ငံတော်တည်ငြိမ်ရေးအတွက်တော့၎င်းဥပဒေနဲ့ဆန့်ကျင်တဲ့လူစုလူဝေးများကိုနှိမ်နှင်းဖို့အတွက်၎င်းအသုံးပြုနိုင်တဲ့ရာစစကြီးဥပဒေပြဋ္ဌာန်းချက်များလုံလောက်စွာရှိပြီးဖြစ်ပါတယ်။အခုဥပဒေချမ်းဟာအိမ်တိုင်အိမ်မှာတောင်းကျမ်းနေတဲ့ကြွက်ကိုကြွက်ထောင်ချောင်းနဲ့မဖမ်းဘဲမိသားစုဝင်အားလုံးအတွက်အန္တရာယ်များတဲ့ကြွက်စီးချသလိုဖြစ်နေပါတယ်။ဒါကြောင့်ကြွက်ထောင်ချောင်းစနစ်တကျထောင်နိုင်အောင်လွှတ်တော်အတွင်းအပြင်ကဥပဒေပညာရှင်များကပြည်သူလွှတ်တော်မှာဝိုင်းဝန်းအကြံပေးကူညီကြဖို့တိုက်တွန်းလိုပါတယ်။တော်တာရှင်များရှင်ငိမ့်စုစီဥပဒေချမ်းကိုပထမဆုံးရေးဆွဲခဲ့သူဆရာဦးကျော်အေးရဲ့အဆိုအရဒီဥပဒေရဲ့ရည်ရွယ်ချက်ကဆန္ဒပြသူတွေဘေးအန္တရာယ်ကင်းရှင်းစွာဆန္ဒပြနိုင်မှုဖြစ်ပြီးဆန္ဒပြနေစဉ်မှာတာဝန်ရှိရဲတပ်ဖွဲ့ကစီကံထိန်းသိမ်းပေးရန်ရည်ရွယ်တယ်လို့ဆိုပါတယ်ဒါကြောင့်ငင်းချမ်းစွာစုဝေးခြင်းနဲ့စီတန်းလှည့်လည်ခြင်းဆိုင်ရာဥပဒေဆိုတာနိုင်ငံသားတွေရဲ့မူလအခွင့်အရေးဖြစ်တဲ့လွတ်လပ်စွာထုတ်ဖော်ခွင့်ကိုမြင့်တင်ပေးပြီးဆန္ဒထုတ်ဖော်လိုသူပြည်သူတွေကိုအကာအကွယ်ပေးရန်ဖြစ်ပါတယ်။ဆန္ဒထုတ်ဖော်ခြင်းတွင်အကြမ်းဖက်မှုများကျူးလွန်ခြင်းမဟုတ်ရင်ဒီဥပဒေအရပြစ်ဒဏ်တစုံတရာချမှတ်ရန်မပါဝင်ရပါဘူး။အခုဥပဒေချမ်းအရပြင်ဆင်လာတဲ့အချက်တွေဟာဥပဒေကိုလက်တွေ့အကောင့်ထဲပုံမဲ့အာဏာပိုင်တွေကနိုင်ငံရေးအရမလိုလားသူတွေကိုလိုသလိုဖိနှိပ်နိုင်တဲ့ဥပဒေတရဖြစ်လာနိုင်ပါတယ်။ ဆန္ဒထုတ်ဖော်ပွဲတိုင်းဟာတရားဥပဒေစိုးမိုးရေးကိုအနေအမြားထိခိုက်မှာဖြစ်ပါတယ်။ကြွေးကြော်တဲ့အော်ဒါနဲ့တွင်ဆန္ဒပြလို့လမ်းခဏပိတ်တာနဲ့တွင်ရရွာအေးချမ်းတရားရေးကိုထိခိုက်တယ်လို့အာဏာပိုင်ကပြောလာနိုင်ပါတယ်။တရားရုံးတွေရဲ့မတရားမှုတွေကိုဆန္ဒပြခြင်းတရားရုံးရဲ့မိတ်ဆွေဖြစ်နေတဲ့ရဲတချို့က တရားဥပဒေစိုးမိုးရေးကိုထိခိုက်စေတမ်းရတဲ့လူမှတ်ယူပြီးဆန္ဒထုတ်ဖော်ပွဲကိုဒီဥပဒေအရတားဆီးလာနိုင်မှာဖြစ်ပါတယ်။ဝေးလံဒေသတွေမှာလေယာဉ်မတရားသိမ်းဆည်းခံရတဲ့လေသမားကြီးတွေအလုံသမားခွင့်ရင်တောင်းဆိုသူတွေအတွက်ဆန္ဒပြဖို့နင်းနေသားသားစူဝေးခွင့်တောင်ရနိုင်တော့မှာမဟုတ်ပါဘူး။နိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်ကိုယ်တိုင်ကနိုင်ငံရေးရမလိုလားသူတွေကိုစင်ကြေးပေးပြီးဖမ်း ဥပဒေချမ်းကိုပယ်ဖျက်ကြဖို့လိုပါတယ်။ဒီနောက်မှာတော့အမိခိုကင်းတဲ့ဥပဒေပညာရှင်များရဲ့အကြံဉာဏ်ကိုရယူပြီးအတုအယောင်ဆန္ဒပြပွဲများရဲ့နောက်ွယ်ကလက်မဲများကိုဖော်ထုတ်နိုင်မယ်။အခြားသောတည်ဆဲဥပဒေများကိုအသုံးချပြီးလိုအပ်ရင်အထူးဥပဒေများစီစဉ်ရင်နိုင်ငံတော်အချက်တဲမတွေ့ရန်စီစဉ်နိုင်မှာကြောင်းတင်ပြလိုက်ပါတယ်။ဒီနောက်မှာတော့အမိခိုကင်းတဲ့ဥပဒေပညာရှင်များရဲ့အကြံဉာဏ်ကိုရယူပြီးအတုအယောင်ဆန္ဒပြပွဲများရဲ့နောက်ွယ်ကလက်မဲများကိုဖော်ထုတ်နိုင်မယ်။တခြားသောတည်ဆဲဥပဒေများကိုအသုံးချပြီးလိုအပ်ရင်အထူးဥပဒေများစီစဉ်ရင်နိုင်ငံတော်အချက်တဲမတွေ့ရန်စီစဉ်နိုင်မှာကြောင်းတင်ပြလိုက်ရပါတယ်။မတူကွဲပြားမှုများကိုတန်ဖိုးထားရင်ကျမညညွတ်သိမ်းပါရှင်။